ခင်နိုင်ငံရေးဝန်ကြီး Hillary Clinton ဟာစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့မိန့်ခွန်းပြောဆိုရမှာတရုတ်နိုင်ငံဟာအသာစီးရဖို့အတွက်နိုင်ငံတကာကုန်သွယ်မှုစနစ်ကိုကစားနေတာဟာစိတ်မကောင်းဖြစ်စရာကောင်းတဲ့အကြောင်းနဲ့ကမ္ဘာကုန်သွယ်ရေးမှာတန်းတူရှင်ပြိုင်ခွင့်ရှိစေဖို့ပြောဆိုလိုက်ပါတယ်။ Washington ရဲ့စီးပွားရေးမူဝါဒရဲ့တက်ရောက်မှုကိုထိခိုက်စေလောက်တဲ့နိုင်ငံရေးပါတီအယူအဆွဲတွေကိုရပ်ကြဖို့လည်းမြစ်တာရပ်ခံလိုက်ပါတယ်။နိုင်ငံရေးဝန်ကြီးဌာနကနေ VOA သတင်းတောက် David Golis သတင်းပေးပို့ထားတာကိုဥဆံမိုးဝေကဆက်ပြီးပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။ကုန်သွယ်မှုတိုးတက်စေဖို့နဲ့ယင်းနီးမြုပ်နှံရေးကိစ္စတွေဟာအမေရိကန်နိုင်ငံရေးမူဝါဒမှာကြီးမားတဲ့အခန်းကဏ္ဍမှာရှိနေပါတယ်လို့နယူးယောက်မြို့ကစီးပွားရေးအသင်းမှာမင်ကွန်းပြောဆိုတဲ့နေရာမှာဝန်ကြီးကလင်တန်ကပြောလိုက်တာဖြစ်ပါတယ်။အမှားစကားပြောဆိုတဲ့နေရာမှာကတက်ရောက်သူတွေနဲ့အမေဖြေကဏ္ဍတွေမှာပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးမူဝါဒအပေါ်သမ္မတအိုဘားမားအစိုးရဘက်ကပြပြသားသားဝေဖန်ချက်တွေကိုထည့်ပြီးတော့ပြောသွားခဲ့ပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ပြည်ပပုတ်ကိုမြင့်တင်ဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့သူ့ရဲ့ငွေတန်ဖိုးကိုချထားတာကြောင့်ကမ္ဘာမှာရာဇဝင်တွင်လောက်အောင်ကုန်သွယ်ရမှာသူ့ဘက်ကပူရှမ်းနေပြီးတော့အမေရိကန်နိုင်ငံကိုရောတခြားစီးပွားရေးအင်အားကြီးနိုင်ငံတွေကိုပါထိခိုက်စေပါတယ်လို့ပြောပါတယ်
။ It is not only distorting the market, it is not only making our export
ဒီလိုလောက်တာဟာဈေးကွက်ကိုကမောက်ကမဖြစ်စေုံနဲ့မကပါဘူး။ကျမတို့ပို့ကုန်တွေကိုဈေးကြီးသွားစေုံနဲ့လည်းမကပါဘူး။အခုဆိုရင်တခြားတိုင်းပြည်တွေကိုပါရိုက်ခတ်နေပါပြီ။အဲဒီတော့တရုတ်နိုင်ငံဟာသူ့နိုင်ငံကထုတ်ကုန်လုပ်ငန်းရှင်တွေကောင်းစားဖို့အတွက်တဘာဝမကျတဲ့ငွေတန်ဖိုးရှော့ချထားမှုကိုပြန်ညှိပေးဖို့လိုနေပါပြီ။ဒါဟာသူတို့တရုတ်နိုင်ငံသားတွေအတွက်လည်းနိမ့်နာမှုတွေဖြစ်စေပါတယ်
။တရုတ်နိုင်ငံရဲ့မညီမျှတဲ့ငွေကြေးတန်ဖိုးတတ်မှတ်မှုဆက်လက်ပြီးတော့ဖြစ်နေရင်တံပြန်အရေးယူနိုင်တဲ့ဥပဒေကိုအမေရိကန်အထက်လွှတ်တော်ကနေအခုသတင်းပတ်အတွင်းအတီးပြုတ်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့လေဝင်းကြီးကလင်တန်ကပြောခဲ့ပါသေးတယ်။အဲ့ဒီဥပဒေကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုစိုးရိမ်နေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့လေဝင်းကြီးကလင်တန်ကအခုလိုပြောဆိုပါတယ်
။ I don't think there's anything wrong in standing up and asserting ourselves.And I don't
ဒါကိုကျမတို့ဘက်ကခိုင်ခိုင်မာမာယက်တည်ပြီးပြောဆိုရဟာမာရွဲ့နဲ့လို့ရလို့တော့ကျမမထင်ပါဘူး။ရှင်တို့သတိပေးနေကြသလို1930ခုနှစ်တွေရုံးကလို့ခုခံကာကွယ်ရေးဝါရီအဖြစ်မျိုးလဲရောက်သွားလိမ့်မယ်လို့မထင်ပါဘူး။အိုဘားမားအစိုးရကအထက်လွှတ်တော်ကိုရှုမမှုကြမ်းနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့ပါတယ်။ဒါကလည်းကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးရဲ့တာဝန်တွေအပါအဝင်နိုင်ငံတကာတာဝန်ဝတ္တရားနဲ့အညီလှုပ်တင်လှုပ်ထိုက်တာကိုလုပ်ရပါလိမ့်မယ်
။မကြခင်တော့ကသူမတွားရောက်ခဲ့တဲ့နိုင်ငံရခြားခီးစဉ်တွေမှာမဟာမိတ်နိုင်ငံတွေကဝါရှင်တန်မှာမတင်မကျဖြစ်ခဲ့ရတဲ့အစိုးရဘတ်ဂျက်လူငွေဖျက်တောက်မှုကိစ္စအပေါ်စိုးရိမ်မှုတွေပြသခဲ့ကြတယ်လို့လည်း Miss Hillary Clinton ကပြောပါတယ
် I think we are at a standstill in that debate here at home and I deeply regret that
အခုတော့ကိုတိုင်းပြည်ထဲမှာပဲအခြေတင်ပြောဆိုနေတဲ့နေရာမှာပဲတက်နေတယ်လို့ကျွန်မထင်ပါတယ်တော်တော်ဝမ်းနည်းစရာကောင်းပါတယ်ကျွန်မတို့မှာနိုင်ငံရေးအငင်းအခုံလုံနေဖို့အတွက်အချိန်မရှိတော့ဘူးလို့ထင်ပါတယ်
အမေရိကန်နိုင်ငံမှာနိုင်ငံရေးပါတီတွေနဲ့စီးပွားရေးအတိုင်းအဝန်းဟာစီးလုံးညီညွတ်တဲ့အမေရိကန်စိတ်သက်ကိုပြန်လည်တည်ဆောက်ဖို့လိုကြောင်းမဟုတ်ရင်တော့ပါတီအစွဲကြီးမှုတွေအယူအဆသဘောတရားတွေကြောင့်မလှုပ်နိုင်မရှားနိုင်အဖြစ်မျိုးဆက်ပြီးတော့ကြုံနေရလိမ့်ဦးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ကပြောဆိုသွားပါတယ်ခင်ဗျာ